ပြီးခဲ့တဲ့2020ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာစီးပွားကူးစက်ဝန်ကြီးအပါအဝင်ဌာနဆိုင်ရာတာဝန်ရှိသူတွေနဲ့မော်တော်ကားတပ်ဆင်ထုတ်လုပ်တဲ့တင်သွင်းတဲ့ကုမ္ပဏီတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပါတယ်။အဓိကအကြောင်းအရာကတော့ဝန်ကြီးဌာနဘက်ကပြည်သူဝန်ထမ်းတွေနဲ့နိုင်ငံဝန်ထမ်းတွေကိုကားပါမစ်ချပေးမဲ့အစီအစဉ်အကြောင်းရှင်းလင်းပြောဆိုတာပါ။အစိုးရရဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးဝေဖန်မှုကြေကြေပြန့်ပြန့်ထွက်ပေါ်နေပါတယ်။နိုင်ငံရေးသမားတွေဘက်ကတော့အစိုးရဟာရွေးကောက်ပွဲနီးလာချိန်မှာဝန်ထမ်းတွေကိုကားပါမစ်ပေးပြီးမဲဆွဲတယ်။ကားနဲ့ပတ်သက်ပြီးစီးပွားရေးလုပ်တဲ့လုပ်ငန်းရှင်တွေဘက်ကတော့အခွန်ကင်းလွတ်ခွင့်ရတဲ့ကားတွင်သွင်းမှုအရေးအတွက်များလာပြီးကားစီးကွက်ကိုထိခိုက်နိုင်တယ်။တာမန်ပြည်တွေကြတော့အစိုးရဟာဝန်ထမ်းတွေကိုအခွင့်ဒုက္ခတွေဖြစ်အောင်လုပ်တယ်စသဖြင့်ဖြစ်ပါတယ်။အစိုးရရဲ့ကားပါမစ်ထုတ်ပေးမဲ့အစီအစဉ်ဟာဘယ်လိုမျိုးလဲ။ဒါဟာအစိုးရတရအနေနဲ့လုံသွင်းလုံထိုက်လို့လုပ်ရတာမျိုးလားဆိုတာလေ့လာတင်ပြသွားပါမယ်။
လက်ရှိအစိုးရရဲ့ဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်ထုတ်ပေးမဲ့အစီအစဉ်မှာအကျုံးဝင်သူတွေကတော့ပထမအဆင့်မှာညွှန်ကြားရေးမှူးချုပ်နဲ့အထက်အဆင့်ဝန်ထမ်းတွေပါဝင်ပါတယ်။ပြည်သူဝန်ထမ်းနဲ့နိုင်ငံဝန်ထမ်းခွဲခြားထားတဲ့သဘောကတော့ပြည်သူကရွေးကောက်တင်မြှောက်လို့တက်လာတဲ့သမ္မတနဲ့အစိုးရဖွဲ့ကခန့်အပ်ထားတဲ့ဝန်ထမ်းတွေနဲ့အစိုးရလက္ခဏာအလုပ်ကိုတောက်လျှောက်လှုပ်လာတဲ့နိုင်ငံဝန်ထမ်းဆိုပြီးနှစ်မျိုးခွဲထားတာဖြစ်ပါတယ်။လက်ရှိပထမအဆင့်မှာညွှန်ချုပ်နဲ့အထက်အဆင့်တွေအကျုံးဝင်လာမှုနိုင်ငံဝန်ထမ်းဘက်ကဆိုရင်ညွှန်ချုပ်နဲ့အများနဲ့အတွင်းဝင်လောက်ပဲပါဝင်ပါတယ်။တည်သူဝန်ထမ်းတွေဘက်ကတော့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဝန်ကြီးဒုဝန်ကြီးတွေပြည်နယ်နဲ့တိုင်ဝန်ကြီးချုပ်တွေဝန်ကြီးတွေသူတို့တွေနဲ့အဆင့်တူတဲ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေတရားသူကြီးချုပ်ယုံရှေ့နေချုပ်ယုံစင်းစစ်ချုပ်ယုံအာခရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်လူခွင့်ရေးကော်မရှင်စရဲဌာနနဲ့ရုံးတွေကအရာရှိကြီးတွေပါဝင်ကြမှာပါနောက်တစ်ဆင့်မှာတော့ဒုညွန်ချုပ်တွေအပါအဝင်လုံတက်25နှစ်ပြည့်ပြီးဝန်ထမ်းကောင်းလက်မှတ်ရပြီးတဲ့ရိုးရိုးဝန်ထမ်းတွေပါဝင်မယ်လို့သိရပါတယ်အဲ့ဒီမှာတော့အရေးအတွက်ပုံများနိုင်ပါတယ်ဒီကောင်စုအဆင့်ဒီနယ်နဲ့တိုင်းအဆင့်ရိုးရိုးလွတ်တော်အမတ်တွေပါလားမပါဘူးလားဆိုတာကိုတော့ဝန်ကြီးဒေါက်တာတမင်းကအဖြေမပေးနိုင်ပါဘူး။ဒါကလည်းဒီကောင်စုအဆင့်ဒီနယ်နဲ့တိုင်းအဆင့်အမတ်တွေဟာပြည်သူဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေရဲ့ဘယ်အဆင့်နဲ့တူညီတယ်လဲဆိုတာဖွင့်ဆိုချက်တိတိကျကျမရှိသေးလို့ဖြစ်နိုင်ပါတယ်။ဒီလိုပါမစ်ချင်းမြင့်မဲ့အထက်တက်မတော်နဲ့ပြည်ထရေးလက်အောက်ကရဲအရာရှိကြီးတွေပါဝင်မဲ့ကိစ္စကတော့နောက်ပိုင်းညီနိုင်ဆွေးနွေးကြရလိမ့်မယ်လို့ပြည်ထောင်စုဝန်ကြီးကပြောသွားပါတယ်
။ကားပါမစ်ပေးမဲ့ကိစ္စနဲ့ပတ်သက်ပြီးစီးပွားကူးစက်ဝန်ကြီးဌာနကအစ်စ်လိုက်သတ်မှတ်ချက်ထုတ်ပြန်ပြီးသားပါ။အဲဒီထဲမှာနိုင်ငံတော်သမ္မတနဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့ကိုရန်ကုန်စစ်ကမ်းအရောက်တန်ဖိုးကျ3,500တနည်းအားဖြင့်ဒေါ်လာ300,000ကားအထိတင်သွင်းခွင့်ပြုမယ်လို့ဆိုပါတယ်။ဒုသမ္မတတွေအပါအဝင်အခြားသူတွေအနေနဲ့ကျပ်သိန်း1,200ကနေကျပ်သိန်း300,000ကားအထိရာထူးအဆင့်လိုက်တင်သွင်းခွင့်ရကြမယ်လို့ထုတ်ပြန်ထားပါတယ်။တကယ်တော့ကားတင်သွင်းခွင့်ဆိုတာအထူးဆန်းတော့မဟုတ်ပါဘူး။လက်ရှိအစိုးရရဲ့ policy အရနိုင်ငံသားတိုင်းကြိုက်နှစ်သက်ရာကားတစ်စီးစီတင်သွင်းခွင့်ရှိနေပါတယ်။ဒါပေမဲ့ထူးခြားချက်ကတော့လောလောဆယ်အစိုးရကနေဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်ပေးမဲ့ကိစ္စမှာအခွန်ရှော့ပေါ့ပေးမဲ့အခွင့်အရေးပေးထားတာပါ
။လက်တလောတဦးချင်းပါမင်းနဲ့ကားတင်သွင်းတာတွေကိုကြည့်ရင်လူတယောက်ဟာစိတ်ကမ်းအရောက်ကားတံပိုးရဲ့တရားရာဂိုင်းနှုံးအထက်ကိုအခွန်အခအနေနဲ့စောင့်ပြီးမှလိုင်စင်ရအသုံးပြုခွင့်ရနေတာပါအဓိကကတော့တင်သွင်းလာတဲ့ကားအတွက်အကောက်ခွန်နဲ့ကားညနာမှာလိုင်စင်ဝင်ရတဲ့အခွန်တွေပဲဖြစ်ပါတယ်အခုအစိုးရကနေတင်သွင်းလာတဲ့ကားတွေအတွက်အဲ့ဒီအခွန်နှစ်မျိုးကင်းလွတ်ခွင့်ပြုမှာဖြစ်တဲ့အတွက်အဲ့ဒီဆောင်ရမယ့်အခွန်အခဟာအစိုးရရဲ့ချီးမြှောက်မဲ့ငွေပမာဏဖြစ်လာမှာဖြစ်ပါတယ်အဲ့ဒီငွေဟာနောင်သွင်းလာမဲ့ကားတံပိုးကိုလိုက်ပြီးရှိလာနိုင်တဲ့ကားပါမစ်ပေါက်ဈေးဖြစ်လာမှာပါနောက်တစ်ချက်ပြည်သူတွေဝေဖန်ကြတာကဝန်ထမ်းတွေအနေနဲ့ပါမစ်ကိုလက်လွဲရောင်းစားပြီးရလာတဲ့ငွေကိုပဲခံစားကြမယ်သဘောပါအဲ့ဒါကလည်းသဘာဝကြပါတယ်အခုခွင့်ပြုလိုက်တာဟာကားတင်သွင်းခွင့်ပါမစ်ဖြစ်ပေမဲ့ဝန်ထမ်းဖြစ်စေပြည်သူတွေဖြစ်စေဘယ်သူမှဂျပန်ကိုရီးယားစတဲ့နိုင်ငံတစ်ခုခုကကားတစ်စီးကိုနိုင်ငံခြားဘဏ်အကောင့်ကနေဝယ်ပြီးမြန်မာနိုင်ငံထဲသွင်းလာစိတ်ကမ်းရှင်းလင်းအခွန်ဆောင်လိုင်စင်လျှောက်စတဲ့လုပ်ငန်းတွေကိုမလုပ်နိုင်ကြပါဘူးဒီလုပ်ငန်းတွေအားလုံးကိုကျွမ်းကျင်တဲ့အေဂျင့်ကုမ္ပဏီတွေကပဲတည်တံ့လုပ်ကြတာမျိုးဖြစ်ပါတယ်။ဒီလိုနဲ့မြန်မာနိုင်ငံသားတွေရဲ့တဦးချင်းကားတင်သွင်းခွင့်နဲ့ပဲကားရည်အတွက်တိမ့်နဲ့ချီမြန်မာနိုင်ငံထဲရောက်လာတာပါ။
ဒါကြောင့်ကားတင်သွင်းခွင့်ပါမစ်ရတဲ့ဘဲဝင်တန်းကမှကိုပါပါကိုတင်သွင်းတာကိုမလုပ်နိုင်တာကတော့လုံးဝသိကြပါတယ်ဒီအတွက်အေဂျင့်ကိုအတားကိုလက်ထဲရောက်မှပြန်ရောက်ပြီးအမျက်ရှာမှဒါမှမဟုတ်ပါမစ်ကိုပဲလုံးဝရောင်းလိုက်တာမျိုးလုပ်မှာကတော့အသေးချပါပဲဒီနေရာမှာအစိုးရဟာနိုင်ငံတကာနဲ့ရှင်ရင်လာဇာနေနေတဲ့ပြည်သူဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေကိုချိမြောက်တယ်ချိမြင့်တယ်ဆိုတ တယ်။နောက်အရင်ဆရာနာရှင်တွေတုန်းကလိုကိုနဲ့နီးစပ်သူတွေကိုကားပါမစ်ဖုန်းပါမစ်မြေတိုက်ခန်းအိမ်ယာတွေကိုဈေးပပေါ်နဲ့ဝယ်ယူခွင့်တွေကိုလက်သိထိုးချီးမြှင့်တာမျိုးနဲ့နှိုင်းရှင်ရဲ့အားလုံးတပြေးညီအခွင့်အရေးပေးပြီးပွင့်လင်းမြင်သာစွာလုပ်ကင်တာမှုအားပေးအားမြောက်ပြုဖို့စစ်ပါတယ်။ဒါပေမဲ့အဲ့ဒီချီးမြှောက်မှုဟာကားပါမစ်ပေးပြီးရောင်းစားခိုင်းတဲ့စနစ်တော့မဖြစ်စေပါဘူး။အကြောင်းကတော့မြန်မာနိုင်ငံမှာလူတယောက်ကားပါမစ်တစ်ဆောင်ပေးပြီးကားတင်သူကိုပြုတယ်ဆိုတဲ့စနစ်ကြီးကိုကမှားယွင်းနေလို့ပါပဲ။နိုင်ငံကနီးတူကုမ္ပဏီတွေကိုပဲပြည်တွင်းမှာကားထုတ်လုပ်တဲ့စိတ်ယုံထောင်ခွင့်ပေးတာတက်ဆင်ထုတ်လုပ်စေတာကားသွင်းခွင့်ပေးပြီးအယောင်စင်တာတွေဖွင့်ခွင့်ပေးတာအဲ့ဒီအပေါ်မှာအစိုးရကထိုက်သင့်တဲ့အခွန်ကောက်ပြည်သူတွေလွတ်လွတ်လပ်ရွေးချယ်ဝယ်ယူတာမျိုးပဲဖြစ်သင့်ပါတယ်။အခုတူချင်းပါမစ်စနစ်မှာကလူပေါင်း300ချီပါဝင်ပတ်သက်နေရသလိုအဲ့ဒီလုပ်ငန်းဆောင်တာအမှုတွေပေါင်းများစွာအဆင့်ပေါင်းများစွာကိုဝန်တန်းအင်အားပေါင်းများစွာအဆုံးပြုလုပ်ကင်နေရပြီးလက်ပေးလက်ယူမှုပေါင်းများစွာထိုးကားနေလို့ပါပဲဖြစ်သင့်တာကအစိုးရအနေနဲ့နိုင်ငံကနီးတူအခွန်ကိုရသင့်သလောက်ရအောင်ကောက်အဲ့ဒီရလာတဲ့ဘတ်ဂျက်တွေကမှဝန်ထမ်းတွေကိုခွဲဝေချိမြှင့်ချိမြောက်တာမျိုးဖန်တီးပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်